လန်ဒန်အိုလံပစ်ပြိုင်ပွဲပထမနေ့အားကစားပွဲအတော်များများမှာပွဲကြည့်စဉ်တွေပေါ်မှာနေရာလွတ်တွေအများကြီးကျန်နေတာဘယ်လိုကြောင့်လဲဆိုတာကိုအိုလံပစ်ပြိုင်ပွဲစီစဉ်ကြီးကြပ်သူတွေကစုံစမ်းစစ်ဆေးနေပါတယ်။ TV ရုပ်သံတွေမှာဝင်းဘယ်လ်ဒန်တင်းနစ်ကွင်းရေကူးကန်တွေအားကစားရုံတွေနဲ့တခြားအားကစားကွင်းတွေနေရာအတော်များများလွတ်နေတာကိုပြသခဲ့ပါတယ်။အဲဒါကြောင့်လက်မှတ်ဝယ်လို့မရတဲ့အားကစားဝါသနာရှင်တွေဟာဒေါသထွက်ပြီးတော့လက်မှတ်တွေဝယ်မရတဲ့အပေါ်မှာမကြည်မနက်ဖြစ်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံရဲ့ယဉ်ကျေးမှုဝန်ကြီးဂျယ်ရမီဟန်ကတော့အဲ့ဒီလွတ်နေတဲ့ခုံတွေဟာပြိုင်ပွဲကမကထလုပ်သူတွေအတွက်ပေးထားတဲ့နေရာတွေဖြစ်ကြောင်းတကယ်လို့အဲ့ဒီလူတွေအနေနဲ့ပွဲကိုမကြည့်နိုင်ရင်လက်မှတ်တွေကိုပွဲတကယ်ကြည့်ကျင်တဲ့အားကစားဝါသနာရှင်တွေဝယ်လို့ရအောင်လုပ်ပေးထားတယ်လို့ပြောပါတယ်။အားကစားပြိုင်ပွဲတွေဘက်မှာတော့ဒီကနေ့မှာကိုဘီဘရိုင်ယန့်နဲ့လက်ဘရွန်ဂျိမ်းစ်တို့ပါဝင်တဲ့ American Basketball အသင်းဟာလန်ဒန်အိုလံပစ်ပြိုင်ပွဲပွဲဥတော်ဖြစ်နေပြင်သစ်အသင်းနဲ့ကစားဖို့ရှိပါတယ်။အခုသတင်းကြေညာချိန်အထိနောက်ဆုံးသိရလောက်စုစည်းရတဲ့အနေထားကတော့တရုတ်နိုင်ငံကရွှေ5ခုငွေတစ်ခုကျေးနှစ်ခုနဲ့ပထမရထားပြီးအမေရိကန်ကရွှေ1ငွေ1ကျေး1နဲ့ဒုတိယအီတလီကရွှေ1ငွေ1ကျေး1နဲ့တတိယအဲ့နောက်မှာတောင်ကိုရီးယားကစတုထဘရာဇီးလ်ကပြင်ဆင်မှရထားပါတယ်။အေရှန် Great Britain ကတော့အခုချိန်ထိစုစည်းတစ်ခုမှရထားခြင်းမရှိသေးပါဘူးခင်ဗျာ။